ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမ်တော်စစ်ကြောင်းဝင်ရောက်လာပြီးနောက်ပြည်ခမုံဖြစ်ပေါ်ရာမှာမြို့သမီးတူဒဏ်ရရှိခဲ့တယ်လို့ဖန်စီစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးတင်းချောင်းနေကြရတဲ့ကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါတမ်တော်နယ်ရခိုင်လက်နက်ကန်အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာမနေ့ကပြည်ခမုံကြောင့်မြို့သမီးတူဒဏ်ရ လဲနိုင်တာဖွဲ့စည်းရင်လည်းဆက်သွယ်နေတဲ့လူတွေရှိတယ်ဆိုပြီးအဲ့လိုဝင်ရောက်ပြီးစစ်ဆေးတဲ့အချိန်မှာအဲ့မှာအမျိုးသမီးတွေကတော့လဲမဲ့စစ်ဆေးဖြစ်နေပြီးစစ်ရင်ကိုရောက်နေတယ်လို့သိရတယ်ခေါ့။အဲ့တော့လေပြည်ရတရားကိုအဲ့လိုလက်နဲ့ကြံပြီးဝင်လာပြီးကနောက်ပါတယ်ပါလေဆိုတော့ပြည်ရကရေနဲ့ကြောင်းနိုင်ပြီးတော့ဆက်ပြပါတော့
တန်ရရှိတော့တဲ့အသက်50ကျော်ရွယ်မျိုးသမီးကတော့လက်မောင်းကြည်တိတန်ရနဲ့ကြောက်ဖြူဆေးရုံမှာဆေးကုသခံယူနေရပြီးစိုးရင်ရတယ်လို့လေဆွေမျိုးတူဦးကပြောပါတယ်။ကြေးရွာတင်းမှာရှိတဲ့ဒေသခံတချို့ကိုတက်မတော်ကကြေးရွာစာတင်ကြောင်းမှာဖန်စီစစ်ဆေးနေပြီးဒေသခံတွေကတော့ဘေးလွရကြေးရွာတွေကိုတင်းချောင်နေကြရတယ်လို့ကိုတိုင်ထွက်ပြေးနေရသူဒေသခံတူဦးကပြောပါတယ
်။ဒီလိုဘာမှတက်တော့ပေါ်တော့တယ်ကမိမတရားရောက်ကြတရားမိမနဲ့ကမားခင်မားတဲ့ရောက်ကြကစိုက်တော့ဒီပြန်တဲ့နောက်ပြန်တဲ့လူကြီးတော့ဟိုစာပေါင်းဆုံးကဒီလျှောက်ထားတယ်ဒီအာပြန်တဲ့လူကြီးတော့ဒီဆွဲရတာသူဆွဲပြီးပြရတယ်အော်အော်အတိကျတော့ဘယ်လိုမှကလဘာလို့မှရောင်းနေလို့လည်းကြောက်တယ်ဟိုဒီဒီဒီတော့တော့ဘုဒ္ဓတော်လေးကြားတယ်ဟာလေကျွန်တော်တို့လည်းတွေ့ပြီးနေရတယ်လုံးလုံးမရတာတောင်းလည်းမရဘူးဒီလိုကနေပါတ
က်မတော်စေချောင်းဝင်ရောက်လာပြီးနောက်ဖန်ဆီးမှုတွေနဲ့ထိခိုက်ဒဏ်ရာမှုတွေရှိခဲ့တဲ့တဲ့ရင်တွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူတွေကိုဆက်တွေ့မင်းမင်းဖြိုစူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးဆိုင်ဆောင်ကြီးရွာသွားတဲ့ဟာလေလုံးငိုင်းနဲ့ငါးဖန်လုံးငိုင်းကိုဒီကလုံခြံကြသူတွေဖြစ်ပြီးမနေ့ကဖန်ဆီးစစ်ဆေးမှုတွေကြောင်းဒေသခံတွေဟာအနီးနားကြီးရွာတစ်ခုဖြစ်တဲ့ကလဘာကြီးရွာမှာတင်းချောင်နေကြရတယ်လို့လည်းကလဘာကြီးရွာအုပ်ချုပ်မှုဦးရွှေရွှေမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့လည်းစိတ်ပြေးဆောင်နေကြလိုက်တာဟုတ်ပါတယ်ဟိုကတန်းချောက်အစိုးဆန်ချောင်းကြီးကရောက်နေကြတယ်ပေါ့ခုတော့လက်ရှိတော့ကျွန်တော်တို့စီကိုရောက်နေတာဇာနဲ့လေးဦးရှိတယ်ဇာနဲ့လေးဦးရှိတယ်ကြာမအကုန်လုံးဇာနဲ့လေးဦးရှိတယ်ဒီလိုကတော့ဇာမဇာလူဇာထက်မှလည်းပြစ်သားတွေကနေပြီးတော့အင်ဒီဗီဒူးတွေကလောက်တာတော့ရှိတယ်ဇာမလူမမြင်တော့လောက်တာတော့ရှိတယ်လို့ပြောတယ်အဲ့ဒါသူတို့မမြင်ကြတော့ဘူးဒီမနေ့ကလည်းတော့မနေ့ကလည်းတော့ဟိတ်မကဟာဆန်ချောင်းကမြို့တမီးတယောက်ကိုအိမ်မှာပုံနေတာကိုဒီနေ့နဲ့ပတ်ရင်ကိုပိုက်ပြီးတော့ဒီမှာလက်မောက်မှာထိုင်ရတော့ကြောက်ကုန်းကြောက်ကုန်းစီမှာရောက်နေတော့ရတာတတိယကြတယ
်ဆစ်ချောင်းတွေတင်းချောင်းလာကြတဲ့ကလဘာကြီးရွာမှာလည်းတက်မတော်စေချောင်းတွေရောက်ရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းကြီးရွာအုပ်ချုပ်မှုဦးရှိရှိမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့ဆက်မှာလည်းတော့အဲ့ဒီအခုပြဿနာဖြစ်တဲ့တန်ဆောင်ကြီးရွာလည်းကျွန်တော်တို့ရွာအနည်းလေးပဲရှိတယ်လေအဲ့ဒီအနည်းလေးလားပါဖြစ်တာဆိုတော့ကျွန်တော်တို့ရွာလည်းနည်းနည်းတော့ဆွန့်ကြတာပေါ့အခုလည်းတော့ကျွန်တော်တို့အနည်းလားမှာရွာမှာကျွန်တော်တို့ရွာနားမှာလူတက်တာတွေရောက်နေကြတယ်လို့တင်ကြတယ
်မနေ့ကလည်းအဲ့ဒီကြောက်ဖြူမျိုးနဲ့စေမော်ကြေးွာဖက်မှာလည်းဒေသခံ6ဦးလောက်ကိုတပ်မတော်ကဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်မဏိပခတ်တီကြောင်အရသားတွေတေကျေထိခိုက်ဒဏ်ရာရရှိတဲ့ပေါ်စိုးရင်ကြောင်နဲ့စစ်ပွေးတွေရဆိုင်ဖို့လဲကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်